မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကအိန္ဒိချင်းတရုတ်နိုင်ငံနဲ့မြန်မာနိုင်ငံကြားအစိုးရတွေရဲ့ဆက်ဆံရေးထက်ပြည်သူလူထုအချင်းချင်းဆက်ဆံရေးတိုးတက်လာတာကိုလိုလားတယ်လို့ပြောလိုက်ပါတယ်။ဒါအပြင်အကြမ်းမဖက်တဲ့ဤကဒီမိုကရေစီကိုဆောင်ကျဉ်းပေးနိုင်တယ်လို့လည်းဆိုပါတယ်။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ဒေါက်အောင်ဆန်းစုကြည်ဟာစက်တင်ဘာလ22ရက်နေ့စနေနေ့ကနယူးယောက်မြို့မှာရှိတဲ့ကိုလံဘီယာတက္ကသိုလ်မှာကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံတဲ့အချိန်အခုလိုပြောလိုက်တာပါ။အပြည့်စုံကိုတော့ဒေါက်ကင်ဆိုဝင်းကဆက်ပြီးတော့ပြောပြပါမယ်ရှင်
။ကောင်းပါပြီရှင်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ရဲ့အမေရိကန်ပြည်ထောင်စုခရီးစဉ်6ရက်မြောက်နေ့မှာနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်ကကျောင်းသူကျောင်းသားတွေနဲ့တွေ့ဆုံခဲ့ရမှာအိန္ဒိချင်းတရုတ်နိုင်ငံနဲ့ဆက်ဆံရေးအပေါ်သူရဲ့သဘောထားကိုအခုလိုပြောဆိုလိုက်တာပ
ါ We used to have very good relations with China. Now the difference now is that although the relations between the governments remain good, people to people relations are not as good as it used to be.
ဒီနိုင်ငံနဲ့ဆက်ဆံရေးတိတ်ကောင်းမွန်ခဲ့ပါတယ်။အခုအချိန်နဲ့ကြွားချချက်ကတော့အစိုးရတွေကြားဆက်ဆံရေးကကောင်းမွန်နေစေဖြစ်ပေမဲ့ပြည်သူတွေကြားဆက်ဆံရေးကအရင်နှုန်းကလိုအဆင်မပြေတော့ပါဘူးတဲ့။အဲ့ဒါကလေအစိုးရအချင်းချင်းဆက်ဆံရေးထက်မြန်မာပြည်မှာရှိနေတဲ့တရုတ်စီးပွားရေးလုပ်ငန်းတွေကြောင့်ဖြစ်ပါတယ်တဲ့တရုတ်စီးပွားရေးလုပ်ငန်းရှင်တွေကမြန်မာနိုင်ငံအတွက်နောက်မြန်မာပြည်သူတွေရဲ့အကျိုးအတွက်သိကယူမဆိုင်ဖဲနဲ့သူတို့ရဲ့အကျိုးတစ်ခုတည်းကိုပဲကြည့်တယ်လို့မြန်မာပြည်သူအတော်များများကခံစားနေကြလို့ဖြစ်ပါတယ်တဲ့ဒီလိုမျိုးဖြစ်နေတာကိုပြောင်းလဲစေချင်ပါတယ်တဲ့လုပ်ငန်းရှင်နဲ့ဈေးဝယ်တဲ့ဖောက်သည်တွေအဖြစ်နဲ့မဟုတ်ဘဲနဲ့ပြည်သူတွေအချင်းချင်းဆက်ဆံရေးတိုးတက်စေချင်ပါတယ်။ကျောင်းသားတွေအချင်းချင်းအိမ်ရှင်မအချင်းချင်းပြည်သူအချင်းချင်းဆက်ဆံရေးတိုးတက်တာကိုတွေ့ချင်ပါတယ်လို့ပြောဆိုသွားတာပါ။အဲ့ဒီနောက်လူတယောက်မှာခံယူချက်အခြေခံမှုဆိုတာဘဝရည်တည်ရေးမှာအဖို့တန်လှတဲ့အကြောင်းနဲ့ပတ်သက်ပြီးလဲဒေါအောင်ဆန်းစုကြည်ရဲ့သဘောထားကတော့ဒီလိုပါ
။ Principles are not an old fashioned idea. Principles matter.You have to build your life on principles.
You have to build your life on principles. ဟောင်းနားနေတဲ့အယူအဆတစ်ခုမဟုတ်ပါဘူးတဲ့အခြေခံမှုဟာအခရာကြပါတယ်ကိုယ့်ဘဝကိုခံယူချက်အခြေခံမှုပေါ်မှာတည်ဆောက်ရမှာဖြစ်ပါတယ်တဲ့တာဝန်သိတဲ့အသိစိတ်ဓာတ်နဲ့ဘဝကိုထူထောင်ရမှာပါတဲ့ဟောင်းနားနေတဲ့အယူအဆမဟုတ်ဘူးလို့ဆိုပါတယ်အခြေခံမှုခံယူချက်နဲ့ဘဝကိုထူထောင်ထားမယ်ဆိုရင်ကြုံနေရတဲ့စင်ခေါ်အကဲဆတ်မှုတွေကိုရင်ဆိုင်နိုင်မှာဖြစ်ပါတယ်တဲ့ဒါဟာလုပ်ကိုလုပ်ရမယ့်ကိစ္စဖြစ်တယ်လို့ဆိုပါတယ်တာဝန်သိတဲ့စိတ်ဓာတ်နဲ့တာဝန်ယူနိုင်ဖို့အတွက်သင်ငန်းစာယူနိုင်ဖို့ကကိုယ့်လုပ်ရက်ကိုကိုယ့်ဘာသာကိုတာဝန်ယူဖို့ဖြစ်တယ်လို့ဆိုပါတယ်ကို့မှာရင်ဆိုင်နေရတာတွေဟာတခြားသူတွေကလုပ်လို့ဆိုပြီးအပြစ်တင်နေလို့မဖြစ်ဘူးလို့ပြောသွားတာဖြစ်ပါတယ်လူမျိုးမှုနဲ့ဒီမိုကရေစီရေးအတွက်အကြမ်းမဖက်တဲ့နည်းနဲ့တောင်းဆိုခဲ့တဲ့အတွေ့အကြုံကိုလည်းဒေါက်အောင်ဆန်းစုကြည်ကအခုလိုမျှဝေလိုက်ပါတယ
် My party the National League for Democracy always held to the principle of non-violence This was not always the case with all the other forces for democracy
ဒေါက်အောင်ဆန်းစုကြည်ကသူဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဟာအကြမ်းမဖက်တဲ့အခြေခံမှုတွေကိုပဲအမြဲဆွဲကင်ခဲ့တာပါတဲ့ဒီမိုကရေစီအတွက်တိုက်ပွဲဝင်နေကြတဲ့တခြားအင်အားစုတွေအတွက်ဒီလိုအကြမ်းမဖက်တဲ့ပုံစံနဲ့ကတော့အမြဲတမ်းဖြစ်နေမှာမဟုတ်ဘူးလို့ဆိုပါရယ်။ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ကတော့အကြမ်းမဖက်တဲ့နှီးကိုပဲတုံးခဲ့ကြမယ်လို့အစကတည်းကပြောဆိုခဲ့တာပါတဲ့။သိက္ခူအဖိနှိပ်ခံခဲ့ရပြီးခံစားခဲ့ကြရပြီးမြေအကြမ်းမဖက်တဲ့နှီးကိုပဲထိန်းထားခဲ့တယ်လို့ပြောသွားတာပါ။ဒါကြောင့်အကြမ်းမဖက်တဲ့နှီးကအလုတ်ဖြစ်ုံတင်မကပဲနဲ့ဒီမိုကရေစီရေးအတွက်တခုတည်းသောနီလန်ဖြစ်တင်ပါတယ်လို့ပြောဆိုသွားတာပါ။ကိုလံဘီယာတက္ကသိုလ်ကျောင်းသူကျောင်းသားတွေကမြန်မာပြည်ရဲ့ပညာရေးကဏ္ဍတိုးတက်အောင်ဘယ်လိုပံ့ပိုးပေးနိုင်မလဲဆိုတာကိုမေးမြန်းတဲ့အခါမှာတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေပါတယ
် What I would really like you to do is to come to visit Burma and find out for yourself what our schools are like what our universities are like
မြန်မာပြည်ကိုကိုယ်တိုင်လာပြီးတော့မြန်မာပြည်ကကျောင်းတွေတက္ကသိုလ်တွေကိုလေ့လာစေချင်ပါတယ်တဲ့အဲ့ဒီအခါကျမှလာဘလို့အကူအညီတွေပေးနိုင်မလဲဆိုတော့အကြံကောင်းညံကောင်းတွေပေါ်လာကြမှာပါတဲ့လူငယ်တွေနဲ့ထိတွေ့ဆက်ဆံစေချင်ပါတယ်လို့ဆိုပါတယ်တငယ်ချင်းတွေခေါ်လာပြီးမြန်မာပြည်ကိုလာရောက်လေ့လာကြပါလို့ပြောဆိုသွားတာပါမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာစနေနေ့ကနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်ကိုမလာခင်မှာ Queen's College ကိုသွားရောက်ဆွေးနွေးခဲ့တယ်လို့နယူးယောက်မြို့တော်တဝက်ကမြန်မာမိသားစုတွေကိုလည်းတွေ့ဆုံနှုတ်ဆက်နိုင်ခဲ့ပါတယ်ဒီကနေ့စက်တင်ဘာ23ရက်တနင်္ဂနွေနေ့မှာတော့ကင်တက်ကီပြည်နယ်လူဝီဗီမြို့ကိုသွားရောက်ဖို့ရှိပါတယ်တနင်္လာနေ့မှာတော့လူဝီဗီတက္ကသိုလ်မှာမြန်မာမိသားစုအတိုင်းဝိုင်းနဲ့ဒေသခံတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်